တရင်မီဒီယာတွေရဲ့လုပ်ငန်းသဘောကိုနားမလည်ပဲမီဒီယာတွေကိုဝါဒဖြန့်ချီလက်နက်လိုမြင်နေတဲ့အတွက်မီဒီယာတွေလှုပ်ရှားဖို့တက်မတော်ကသတင်းစာရှင်းလင်းပွဲလုပ်တာမဟုတ်ဘူးဆိုတဲ့ပြောဆိုချက်တွေကိုတက်မတော်ဘက်ကပြောလာတာလို့သတင်းမီဒီယာသမားတွေကသုံးသပ်နေကြပါတယ်။ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကသတင်းမီဒီယာတချို့ကတက်မတော်ရဲ့အရေးယူဆောင်ရွက်မှုတွေအပေါ်အကျယ်ချဲ့ပြောတာထက်သွင်းလို့တွေကိုပဲထုံနှုတ်ဖော်ပြတာပြဿနာပိုဖြစ်အောင်ရေးသားကြတာငင်းကျင်းလုပ်ငန်းစဉ်အတွက်အထောက်အကူမဖြစ်တာတွေကိုရေးသားဖော်ပြနေကြတာတွေရှိတယ်ဆိုပြီးပြောခဲ့တာပါဗိုလ်ချုပ်ထွန်းထွန်းညီရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းမီဒီယာအကောင့်စီတွဲဖက်အတွင်းရေးမှူးတက်ဦးမြင့်ကျော်ကအခုလိုသုံးသပ်ပါတယ်
မီဒီယာသမားတွေဥပမာတရားစွဲခံနေရတဲ့ဟာမျိုးတွေရှိတယ်။ဥပဒေတွေကိုတုံ့ချပြီးတော့အာဏာနဲ့မတန်မဆအဲ့လိုမျိုးလုပ်နေရှိတယ်။အဲ့ဒါမျိုးတွေကလည်းဒီလိုမျိုးရေးသားမှုတွေဖြစ်စေတဲ့အကြောင်းရင်းဆိုတာလည်းနားလည်တယ်။ဘာလဲဆိုတော့တစ်ဖက်နဲ့တစ်ဖက်နဲ့အမုန်းဖြစ်လာရင်ဒီမီဒီယာကလည်းအမှားကိုစောင့်ပြီးဟိုခံစားချက်တွေရှိလာရင်ဒီဟာမျိုးတွေအရေးကအဲ့ဒီမှာတောင်းဖြစ်နေတယ်။ဟိုကျွန်တော်တို့မီဒီယာဆိုတာဗမ်လိုက်ရောက်ဒါအဲ့ဒီသဘောမျိုးသင်ကြားတော်လည်းပဲခံစားချက်ရှိနေအဲ့ဒီဟာတောင်းထင်ဟန်နိုင်တယ်
တမတော်ရဲ့လှုပ်ဆောင်ချက်တွေဖြစ်တဲ့မူရစီဝါဖန်းစည်းနှိမ်နင်းရေးလုပ်ငန်းစဉ်တွေအသက်ဆုံးလွှတ်သွားတဲ့တမတော်သားတွေရဲ့ဆောင်ရွက်ချက်တွေကိုသတင်းမီဒီယာတွေကမဖော်ပြဘဲခြံလက်ခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ထွန်းထွန်းညီကပြောခဲ့ပါတယ်။သတင်းမီဒီယာကောင်စီရဲ့အတွင်းရေးမှူးနှစ်ဦးတာလွန်ဆောင်ထက်ကလွတ်လပ်တဲ့သတင်းမီဒီယာရဲ့လုပ်ပိုင်ခွင့်နဲ့ဝါဒဖြန့်မီဒီယာတွေရဲ့ဆောင်ရွက်ချက်တွေအပေါ်တမတော်ကကွဲကွဲပြားပြားနားမလည်တာကြောင့်အခုလိုပြောတာဖြစ်တယ်လို့ပြောပါတယ်
။သူတို့ပြောချင်တိုင်းပေါ့နော်။သူတို့ရေးစီချင်တိုင်းရေးရအောင်လေ။ကျွန်တော်တို့ကသူတို့ရဲ့ဝါရဖြတ်နေနေရမဟုတ်ဘူးအဲ့တော့တက်မတော်ဆိုတာဟိုအသက်ဆုံးပြီးတော့နိုင်ငံကိုကာကွယ်ရတယ်ဆိုတာကဘာမှာရှိတဲ့တက်မတော်တိုင်းရဲ့တာဝန်လေလေမြန်မာတက်မတော်ကြီးကမှထူးခြားပြီးတော့အဲ့လိုမျိုးအသက်ဆုံးပြီးတော့မြန်မာနိုင်ငံကိုကာကွယ်နေရဆိုလို့ရှိရင်တော့ကျွန်တော်တို့ကသတင်းရရမှာပေါ့လေသူတို့ကလည်းဝါရဖြတ်နေမီဒီယာရှိနေတာပဲသူတို့မီဒီယာကလည်းသူတို့ပြောနေတာပဲ
မီဒီယာတွေကိုဝါဒဖြန့်ချီရေးလို့တက်မတော်ကသဘောထားနေတယ်ဆိုတော့သတင်းသမားတွေရဲ့တုံ့ပြန်ချက်တွေအပေါ်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကို RFA ကဆက်သွယ်မေးမြန်းရမှာမဟုတ်မှန်ကြောင်းနဲ့သတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်ကိုတက်မတော်အနေနဲ့နားလည်တယ်လို့ဒီနေ့ဖြေကြားခဲ့ပါတယ်
ကျွန်တော်တို့ကမကြူရဖြစ်ပါတယ်ကျွန်တော်တို့ဝေဖန်တာကျွန်တော်တို့ဘာမှမပြောပါဘူးသတင်းတွလက်ခွင့်ကိုလည်းကျွန်တော်တို့ဘာမှမတားဆီးပါဘူးပြည်လည်းမပြေပြမအောင်သတင်းကသတင်းတိုင်းပဲဖြစ်ဖို့လိုတာပေါ့ဒါမှမဟုတ်လည်းကျွန်တော်ပြောသလိုလိုရဆွဲပြီးတော့ပေါ်ပြနေကြတဲ့အပေါ်မှာတော့မှန်မှန်ကန်ကန်လုပ်ကြည့်ခြင်းနဲ့ဆိုတဲ့ဒါပဲပြောတာပါကျွန်တော်တို့ကအားလုံးကိုတင်ကြုံပြီးတော့ပြောဆိုနေတာမဟုတ်ပါဘူး
တမတော်ရဲ့လုပ်ငန်းတာဝန်ဖြစ်တဲ့တိုင်းပြည်ကာကွယ်တာကိုသတင်းမီဒီယာတွေကရေးသားဖော်ပြကြမှာမဟုတ်ပဲတာဝန်မဟုတ်ပဲနိုင်ငံရေးပိုင်းမှာပါဝင်နေတာကိုတော့မီဒီယာတွေကထောက်ပြမှာဖြစ်ပြီးဒါဟာတမတော်အပေါ်မီဒီယာတွေကမကောင်းမြင်နေတာမဟုတ်ဘူးလို့လည်းသတင်းသမားတွေကတုံ့ပြန်ကြပါတယ်အစိုးရတက်မတော်ရပ်ဖက်အဖွဲ့အစည်းအသီးသီးကမိမိတို့ဖော်ပြလိုတဲ့အကြောင်းအရာတွေကိုသတင်းစာရှင်းလင်းပွဲတွေလုပ်ပြီးပြောတာတွေရှိပေမဲ့သတင်းမီဒီယာတွေကလည်းသတင်းစာရှင်းလင်းပွဲမှာပြောကြတဲ့အကြောင်းအရာအလုံးကိုဖော်ပြမှာမဟုတ်ပဲမိမိတို့ဌာနမူဝါဒနဲ့ကိုက်ညီတဲ့အကြောင်းအရာတွေကိုသာထုံနှုတ်ဖော်ပြကြမှာဖြစ်ပြီးဒါဟာလည်းမြမအလင်းကြီးမုံမြဝရီအစရှိတဲ့အစိုးရနဲ့တက်မတော်ပိုင်းသတင်းဌာနတွေလည်းလှုပ်လှိရှိတဲ့အရာတွေဖြစ်တယ်လို့သတင်းမီဒီယာသမားတွေကထောက်ပြကြပါတယ်နိုင်ငံခြားသတင်းဌာနကသတင်းတောက်တဦးဖြစ်တဲ့ဦးတီဟာသွေးကတချို့မီဒီယာတွေမှာစစ်အစိုးရခက်ကခန်းစားခဲ့ရတာတွေကိုမမေ့ပြောင်းနိုင်တဲ့သတင်းအယ်ဒီတာတွေရှိနေပြီးအဲ့ဒီလိုအမြင်တွေကိုလည်းမီဒီယာတွေဘက်ကတဲ့မှတ်ဖို့လိုတယ်လို့ပြောပါတယ
်ကိုယ်ကမဟုတ်ဘူးတချို့မီဒီယာတွေကတော့ဖြစ်ရောမီဒီယာဆိုတဲ့အခါမှာကျွန်တော်တို့အဲ့ဒီသတင်းကိုခိုင်တွယ်တဲ့အယ်ဒီတာပဲဖြစ်တဲ့သတင်းတော်ဝင်ပြီးတချို့ကြောင့်လည်းဟိုကျွန်တော်ပါရှိတဲ့နိုင်ငံရေးအမြင်လေးတွေနဲ့ကြည့်ပြီးတဲ့အခါကျတော့သုံးဖြတ်ပြီးတော့ရေးတဲ့ကားတဲ့အခါမှာအဲ့ဒီလိုမျိုးယူဆကြဖြစ်သွားတာတွေလည်းရှိပါတယ်သတင်းမီဒီယာအချို့ဆိုလို့ရှိလို့ရှိလို့တိကျတဲ့စိတ်အစိုးရခေတ်တွေကဖြတ်တန်းလာတဲ့အခါကျတို့ရဲ့အမြင်တွေသုံးသပ်မှုတွေကလည်းတစ်ခါတလေကြာရင်တော်လိုင်းရေးဆန်တယ်ဟိုတက်မတော်ကဒီခုခုပေါ်အမြင်နဲ့မှားတယ်အမြင်နဲ့မဟုတ်တာလို့တော့ပဲဆိုတော့အခံမျိုးလည်းဖြစ်နေတာရှိတယ်ဟိုဒါလေးကိုပြန်ပြီးတက်မှတ်နိုင်လို့အားနေတဲ့ပြည်သားအချို့လည်းရှိတယ
်တက်မတော်ကိုဝေဖန်ရေးသားလို့ဆက်သွယ်ရေးဥပဒေပုံမှန်နဲ့တက်မတော်ကတရားစွဲဆိုထားတဲ့သတင်းမီဒီယာသမား၈ဦးရှိတယ်လို့အတန်းအဖွဲ့ကပြီးခဲ့တဲ့ရက်ပိုင်းကသတင်းထုတ်ပြန်ထားပါတယ်ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းကလည်းတက်မတော်ကလိုက်ကော်မြို့နယ်တန်သူလယ်သမားထွန်းနှုံတိုက်ပွဲသတင်းရယူခဲ့တဲ့ DVV 11နဲ့ကန္တာရဝတီတိုင်းသတင်းဌာန3ခုကသတင်းသမား3ဦးကိုနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံမှုကိုကာကွယ်ပေးရေးဥပဒေပုံမှန်12နဲ့တရားစွဲဆိုထားတာရှိပါတယ်ရှင်ကျွန်မဝေမာထွန်းပါ